လူ့ခွေးဆိုင်ရာသူကိုယ်စားလှယ်မစ္စတာပင်နဲရိုရဲ့အစည်းအဝေးခန်းစာထဲမှာအင်းစိန်ထောင်တွင်းကအခြေအနေတွေကိုလည်းဖော်ပြထားပါတယ်။အခြေအနေတော်တော်များများဟာထောင်တွင်းအခြေအနေကြောင့်ကျန်းမာရေးမကောင်းကြပဲဆေးဝါးကုသဖို့လိုအပ်တယ်လို့ဆိုပါတယ်။88မျိုးဆက်ကျောင်းသားကောင်းဆောင်တော်တော်များများဟာအင်အားချိနေနေပြီးမနှဲလန့်ရှောင်နေရပါတယ်။88မျိုးဆက်ကျောင်းသားကောင်းဆောင်တွေနဲ့ NLD ဖွဲ့ဝင်နိုင်ငံရေးအကျဉ်းသားတွေတန်ခါတော်တွေကိုအကျန်းဖက်သမားတွေလို့ဆွဆွဲပြီးလုံခြုံရေးဥပဒေတွေနဲ့တရားစွဲဆိုထားတာလည်းတွေ့ရပါတယ်။ကျောင်းသားကောင်းဆောင်ကိုမင်းကိုနိုင်ကိုလူ့ခွင့်ရထုကိုစလဲမစ္စတာပင်နဲရိုရောက်မလာမီတရက်အလို့ကြမှာပူတွဲဆောင်ငါးကိုပို့ဆောင်ထားတယ်လို့ကြားရကြောင်းလည်းဖော်ပြထားပါတယ်။အဲ့ဒီအဆောင်မှာပဲကိုထေးကျွဲ၊ကိုမင်းစီယာ၊မမီမီ၊ကိုမြအေး၊ကိုအောင်သူ၊ကိုကိုကြီး၊ကိုအောင်နိုင်ဥပ္ပိကျော်တို့ရှိနေကြပါတယ်။စစ်စိုးကလုံခြုံရေးတပ်ဖွဲ့ဝင်တွေဟာဆန္ဒပြပွဲမှာပါဝင်တယ်လို့တင်ငါမကင်းဖြစ်သူတွေကိုညဘက်မှာဝင်ရောက်စီးနှင်ဖမ်းဆီးပါရယ်။ဒါအပြင်သူတို့လိုအပ်တဲ့သူတွေကိုရှာမတွေ့ရင်ပဲဖြစ်ဖြစ်မရရင်ပဲဖြစ်ဖြစ်ဒဇာကန်အနေနဲ့ဆွေမျိုးမိသင်္ဃာတွေကိုဖမ်းဆီးတယ်ဆိုတာအတည်ပြုသိရကြောင်းလဲမစ္စတာပင်နဲရိုကရည်သားထားပါရယ်။ဥပမာအဖြစ်မတ်တတအောင်ရဲ့မိခင်နဲ့ရခမကိုငိမ့်တည်ရဲ့ဇနီးဒီငိမ့်လွင်ရဲ့မိဆွေကိုသိန်းအေးစသည်တို့ဟာတရားဥပဒေမဲ့ဖမ်းဆီးခြင်းခံခဲ့ရကြောင်းအခုလိုဒဇာကန်အနေနဲ့ဥပဒေပြင်ပကဖမ်းဆီးခြင်းဟာအပြည့်အစုံရာဥပဒေကိုချိုးဖောက်ရာရောက်ကြောင်းလဲမစ္စတာပင်နဲရိုရဲ့အစည်းအဝေးခန်းစာမှာဖော်ပြပါရှိပါရယ်မစ္စတာပင်နဲရိုကတီလရှင်6ခုပါဝင်အမျိုးသမီး106ခုကိုစတေမာဆန္ဒပြမှုနဲ့ဆင်နွယ်ပြီးဖမ်းဆီးထားတယ်ဆိုတဲ့တိုင်တန်းချက်တွေလက်ခံရရှိကြောင်းလဲရေးသားပါရယ်မစ္စတာပင်နဲရိုကဒီနေရာမှာအမျိုးသမီးများကိုအကြမ်းဖက်မှုပပျောက်ရေးအထိမ်းအမှတ်နေဖြစ်တဲ့နိုဝင်ဘာလ26ရက်မှာအမျိုးသမီး25ခုဟာရန်ကုန်မြို့နယ်မှာဒီနေ့ကိုဂုဏ်ပြုသောအားဖြင့်စီတန်းလမ်းလျှောက်ခဲ့တာကိုလည်းချီးမွမ်းထောပနာပြုလိုက်ပါရယ်။မစ္စတာပင်နဲရိုဟာစစ်စိုးရဲ့ဝန်ကြီးချုပ်ဗိုလ်ချုပ်ကြီးတိန့်စင်ကနောက်ထပ်ဖမ်းဆီးမှုတွေမပြုလုပ်တော့ပါဘူးလို့နိုဝင်ဘာလစောပိုင်းကမစ္စတာကမာရီကိုဂရိပေးခဲ့ပြီးနောက်ပိုင်းဂရိမတီပဲအဖမ်းဆီးတွေထပ်မံပြုလုပ်ခဲ့မှုအပေါ်လဲပြစ်တင်ရှုံချလိုက်ပါရယ်။ဒီနေရာမှာဥကံမီရာကိုဖမ်းဆီးခဲ့မှုမတ်ဆဆူနွေကိုဖမ်းဆီးမှုတွေကိုမစ္စတာပင်နဲရိုကထောက်ပြထားပါရယ်။ဒီအစီအစဉ်ခန်းစမှာပဲအစအနမရအောင်ပျောက်ဆုံးသွားတဲ့သူ84ဦးရှိတယ်လို့မစ္စတာပင်နဲရိုကဖော်ပြထားပါတယ်။ဒါပေမဲ့မြန်မာအာဏာပိုင်တွေကတော့ဒီ84ဦးအမှုကိစ္စနဲ့ပတ်သက်ပြီးမတတ်နိုင်လို့ပဲလားဆန္ဒမရှိလို့ပဲလားဘာကြောင့်မှမသိရပဲတစုံတရာရှင်းလင်းပြောကြားခြင်းမရှိဘူးလို့လည်းဆိုပါတယ်။မစ္စတာပင်နဲရိုကသူ့အနေနဲ့ဒီ84ဦးကအစိုးရလုံခြုံရေးဖွဲ့ဝင်တွေရဲ့ဖမ်းဆီးခေါ်ဆောင်သွားတာဖြစ်တယ်ဆိုတာယုံကြည်ရနိုင်တဲ့အခြေခံသတင်းအချက်အလက်တွေရှိပြီးတကယ်အရေးအတွက်ဟာဒီတဲ့ပုံများနိုင်တယ်လို့လဲခံမှန်ပါတယ်။ကြောက်ရွံ့လို့ဖြစ်စေလက်တော့ပြန်မစိုးရင်လို့ဖြစ်စေတချို့သူတွေဟာမိမိတို့ရဲ့သားချင်းတွေပြတ်ဆိုးမှုကိုအတိမခံကြဘူးလို့လဲဖော်ပြထားပါတယ်။ယုံကြည်စိတ်ချရတဲ့သတင်းအချက်အလက်ရစက်တင်ဘာလ29ရက်နေ့ကနေအောက်တိုဘာလ5ရက်နေ့ထိ GDI ထင်းသိမ်းရေးစခန်းထဲမှာဖမ်းဆီးခံရသူ14ဦးတေဆုံးခဲ့တယ်လို့မစ္စတာပင်နဲရိုကသူ့ရဲ့အစီရင်ခံစာမှာရေးသားဖော်ပြထားပါတယ်။ဒါပြင်မန္တလေးမြို့မှာ NLD အဖွဲ့ဝင်ဦးဝင်းရွှေမြကြီးနားမြို့မှာဆရာတော်ဦးယူဇနာတို့ဟာစစ်ဆေးစဉ်တည်ဆုံးခဲ့ပြီးဦးယူဇနာဟာအရိုက်နဲ့ခံရကြောင်းသတင်းတွေရရှိတယ်လို့လည်းမစ္စတာပင်နဲရိုကဖော်ပြထားပါတယ်။ဖုန်းတော်ကြီးကျောင်း52ကျောင်းကိုညဘက်မှာဝင်ရောက်စီးနှင်းခဲ့ကြောင်းကျောင်းပိုင်ငွေကြေးဘဏ္ဍာပစ္စည်းတွေကိုလူယူယုံမကတန်ဃာတော်တွေကိုလည်းရိုက်နှက်ခဲ့ကြောင်းမစ္စတာပင်နဲရိုရဲ့စီးကံစာမှာဖော်ပြပါရှိပါတယ်။သူကိုဟာလာဟင်းလင်းဖြစ်နေတဲ့ငွေကြေးရန်ကျောင်းတက်ကိုခေါ်သွားပြီးလက်နဲ့တွေကိုရိုက်ကူးထားတဲ့တပုံတန်ခါတော်တွေကိုတိတ်ခါချပြီးပြတ်တာထားတဲ့ညဉ့်ညမ်းပုံနဲ့လောင်းစားပစ္စည်းပုံတွေရိုက်ကူးထားတဲ့တပုံစတာတွေကိုပြတ်တာခဲ့တယ်လို့လည်းဆိုပါရယ်။ငကူကတန်ခါအပန်းတင်ရလောက်ရှိခဲ့တဲ့အဲ့ဒီကျောင်းကတန်ခါတော်62ပါးကိုတခြားကျောင်းကိုအစိုးရကရွှေ့ပြောင်းခဲ့တယ်လို့လည်းအာရမိုင်တွေကသူ့ကိုပြောပြကြောင်းမစ္စတာပင်နဲရိုကဆိုပါရယ်။အဲ့ဒီ62ပါးတွေက10ပါးကိုသူ့ရဲ့မြန်မာပြည်ခီးစဉ်နောက်ဆုံးနေ့မှာတွေ့ဆုံနိုင်ခဲ့ပြီးမဲ့မစ္စတာပင်နဲရိုကကျန်တန်ကတော်တွေဘယ်ကိုရောက်နေသလဲဆိုတာနဲ့ပတ်သက်ပြီးပူပင်တော့ကရှိကြောင်းဖော်ပြထားပါရယ်။အာဏာပိုင်တွေကတော့သူတို့ဟာမိဘရထံပြန်သွားပြီးဒါမှမဟုတ်ကျောင်းကစွန့်ခွာသွားကြပြီလို့ဆိုပေမဲ့သူ့အနေနဲ့တော့အထူးစိုးရိမ်ပူပန်မှုရှိကြောင်းလဲအစီရင်ခံစာမှာမစ္စတာပင်နဲရိုကဖော်ပြထားပါရယ်ခင်ဗျာ။